ဂျာမနီဟာရုရှားရဲ့လောင်စာစီးပွားမှုခိုးနေရမှုကင်းအောင်လုပ်ဆောင်ရမှာတိုးတက်မှုရှိလာပြီဖြစ်သည်အခုຫນွေကုံလောက်ဆိုရင်ရုရှားစီကယင်းနေစဉ်တင်းတင်းမှုပေါ်မှာလုံးဝမှုခိုးစရာမလိုတော့တဲ့အခြေအနေရောက်သွားမယ်လို့မျှော်လင့်ကြောင်းဂျာမနီအစိုးရကပြောပါတယ်။ဥရောပရဲ့စီးပွားရေးအင်အကြီးအမားဆုံးဖြစ်တဲ့ဂျာမနီဟာရုရှားစီကနေတင်းတင်းနေတဲ့စွမ်းအင်တွေကယင်းနဲ့တွေ့ဆက်နေရတဲ့နှုန်းက ရောဘတ်ခေဘက်ကတင်းငွေနေမှာပြောပါတယ်။ဒီနောင်စားကရတဲ့ဝင်ငွေယူရိုဘီလီယံပေါင်းများစွာဟာရုရှားသမ္မတဗလာဒီမီယာပူတင်ကိုငွေကြေးဖြည့်ဆည်းပေးနေတဲ့အတွက်ဆိုင်းရန်ရုရှားစီကနေမယူဖို့ယူကရိန်းနဲ့တခြားဥရောပနိုင်ငံတွေကဂျာမနီကိုဖိအားပေးနေတာဖြစ်ပါတယ်။အခုဂျာမနီကရုရှားစီကလောင်စာဝယ်ယူမှုလျှော့ချဖို့လုပ်တာဟာစီးပွားရေးအတွက်တက်ရောက်မှုရှိလာနိုင်တယ်လို့စားသုံးသူတွေအတွက်ပါဈေးကြီးတာနဲ့ကြုံရနိုင်တယ်လို့လည်းဝန်ကြီးဟက်ဘက်ကသတိပေးပါတယ်။ဒါပေမဲ့ရုရှားရဲ့ချင်းချောက်အကြက်ကိန်းတာကိုမခံချင်တော့ဒီလိုလုပ်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။အင်းယူဥရောပတောင်းတာကရုရှားရဲ့လောင်စာစီးတဲ့ကုန်သွယ်မှုပိတ်တယ်နဲ့ချမှတ်ဖို့အတွက်စဉ်းစားနေချိန်မှာပဲအခုလိုဂျာမနီကလည်းကြေညာလိုက်တာပေါ့။ EU ကရုရှားစီကကြောင်မီးသွေးတင်သွင်းမှုကိုအောက်တိုဘာမှာစပြီးပိတ်ပစ်ဖို့အတွက်ဆုံးဖြတ်ထားတာလည်းဖြစ်ပါတယ်။